ကဝါစီဝါရေးနေခွေးလာနေတာနဲ့အမျှကုမ္ပဏီကြီးအနေနဲ့ကဝါစီဝါရေးကိုအထောက်အကူဖြစ်စေဖို့အတွက်သူတို့အနေနဲ့ပေးသင့်ပေးထိုက်တာတွေကိုပေးဖို့လိုအပ်တယ်လို့ဂျပန်နိုင်ငံဖူကူကာမြို့မှာလုပ်နေတဲ့ G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးဖွဲ့ဝင်နိုင်ငံတွေရဲ့ပဏာရေးဝန်ကြီးရဲ့အစည်းအဝေးမှာဒီနေ့သဘောတူလိုက်ကြပါတယ်။ဒီရာစုနှစ်ရဲ့အရေးပါဆုံးပြောင်းလဲမှုလို့ဆိုတဲ့ဒီပြည်ဝင်ပြောင်းလဲမှုကြောင့်ကြီးကြီးမားမားဆုံးရှုံးတဲ့သူရှိမှာမဟုတ်ဘူးလို့ဂျပန်ပဏာရေးဝန်ကြီးတာရိုအာဆိုကပြောပါတယ်။ G20 ပဏာရေးဝန်ကြီးတွေဟာအခေါ်မူဝါဒအသစ်တွေချမှတ်ဖို့အတွက်ချိန်နေတာဖြစ်ပြီးတော့အဲ့ဒီအခေါ်မူဝါဒအသစ်ရစီးပွားရေးကုမ္ပဏီတွေအနေနဲ့သူတို့ရဲ့ရုံးချုပ်တည်ရှိတဲ့နိုင်ငံမှာမဟုတ်ပဲသူတို့စီးပွားရေးလုပ်နေတဲ့နိုင်ငံမှာငွေကြေးပမာဏဘယ်လောက်အတိုင်းအတာထိလုပ်နေတဲ့အပေါ်မှာမူတည်ပြီးတော့အခွင့်အရေးကောက်ခံသွားဖို့ဖြစ်ပါတယ်။ချမ်းသာတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေရဲ့ဗဏ္ဍာရေးဝန်ကြီးတွေကြားမှာတော့အသေးစိတ်အချက်လက်တွေနဲ့ပတ်သက်ပြီးတော့သဘောထားတွေကွဲလွဲနေပြီမဲ့လက်ရှိရှိနေတဲ့အခွန်စနစ်ကိုပြန်ပြင်ဆင်ဖို့လိုအပ်တယ်ဆိုတာကိုတော့သူတို့အားလုံးကသဘောတူကြပါတယ်။ G20 အဖွဲ့ကစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ချုပ်ကိုနိုင်ငံတကာအခွန်စနစ်ကိုပြင်ဖို့အတွက်တောင်းပေးထားတာဖြစ်ပါတယ်။လက်ရှိရှိနေတဲ့နိုင်ငံတကာအခွန်စနစ်အရ Facebook နဲ့ Amazon တို့လိုဒီပညာကုမ္ပဏီကြီးတွေဟာ Ireland လိုအခွန်နည်းနည်းပဲပေးရတဲ့နိုင်ငံတွေနောက်တချို့နိုင်ငံတွေမှာအခွန်မပေးရဘဲနဲ့အမြတ်ဆုံးတွေအများကြီးရနေတာဖြစ်ပါတယ်ခင်ဗျာ။